ထိုင်းနိုင်ငံနယ်စပ်မဲဆာမြို့ကလူကုန်ကူးခံရတယ်လို့ယူဆရတဲ့မြန်မာရွှေ့ပြောင်းအလို့သမား20ကိုတွေ့တဲ့အတွက်ထိုင်းနိုင်ငံရဲတပ်ဖွဲ့ကထိန်းသိမ်းထားပါတယ်။ဇွန်လ3ရက်နေ့မှာမဲဆာမြို့ကနေထက်မြို့ကိုသွားမဲ့ကုန်တင်ကားတစ်စီးတိမ်းမှောက်သွားတာကိုထိုင်းအာဏာပိုင်တွေတွားရောက်ကယ်ဆယ်ရာကနေအခုလိုမြန်မာရွှေ့ပြောင်းအလို့သမားတွေကိုအဲ့ဒီကားနဲ့တဲဆောင်လာတာတွေ့ခဲ့ရတာဖြစ်တဲ့အကြောင်းအစုံလင်ကိုတော့ထိုင်းအခြေစိုက် VOA သတင်းတောက်မတ်အေးအေးမာကသတင်းပေးပို့ထားပါတယ်ရှင်
။ထိုင်းနိုင်ငံမဲဆာမြို့ကနေတက်မြို့ကိုသွားမဲ့ကုန်တင်ကားတစ်စီးဟာမဲဆောက်မြို့ကအထွေတက်ကိုသွားတဲ့လမ်းမှာတိမ်းမောက်ခဲ့တာပါ။ကယ်ဆယ်ရေးကားတွေစစ်တပ်နဲ့ရဲတွေရောက်လာချိန်မှာတော့ကားမောင်းသမားကထွက်ပြေးသွားခဲ့ပြီးကားထဲမှာဒဏ်ရာရနေသူတွေကိုဆွဲထုတ်ပြီးဆေးရုံပို့ခဲ့ရပါတယ်။တိမ်းမောက်သွားတဲ့ကုန်တင်ကားကြီးပေါ်မှာတော့မြန်မာရွှေ့ပြောင်းလို့သမား20ဟာတနေရာကိုသွားမယ်လို့ယူဆရတဲ့အထုပ်ပိုးတွေတဦးချင်းစီမှာတဲဆောင်လာတာကိုတွေ့ရတာကြောင့်လူကုန်ကူးမှုဖြစ်နိုင်တယ်ဆိုတဲ့ယူဆချက်နဲ့ထိုင်းအနာပိုင်တွေကဖမ်းဆီးထားခဲ့ကြောင်းလူမှုရေးလုပ်ငန်းတွေကိုလုတ်ကင်နေတဲ့ထိုင်းနိုင်ငံသားတူကအခုလိုပြောပြပါတယ်
။ည9နာရီလောက်ပေါ့နော်။လမ်းအဝိုင်းတက်ကတော်လာလာမှာပေါ့နော်။ဗမာပြည်သားအယောက်20လောက်ပါတာပေါ့အဲ့ဒီကားထဲမှာအာကားလေးလာမောက်တော့တာပေါ့နော်
။အာဘာကြီးလဲ
။ဆေဘင်ကာလို့ထဲလို့ပေါ့နော်။ဆေဘင်ကာပေါ့။အဲ့ဒီဗမာပြည်သားလေးအယောက်20လောက်ရှိတယ်။အာလူလေးတော့တယောက်တော့မသိဘူးပေါ့နော်။အနာလေးဒဏ်ရာလေးတော့ရကြတော့ပေါ့အဲ့ဒီထဲမှာသူတို့စစ်စေတော့ပမာပြည်သားလေးတယောက်မှာအထုံးလေးပါလာတော့ပေါ့နော်အစလောကသူတို့စိတ်ထဲမှာအဲ့ဒီပမာပြည်သားဟိုအလုတ္တမကာပေါ့လမ်းလှုပ်လာအလုတ္တမကာလေးတင်သွားတင်လာတော့ပေါ့နော်နောက်သူတို့ပြန်ကြည့်လိုက်လားအဲ့ဒီဆေဘင်ကာထဲမှာတော့သူကဘူးစားလေးပါလာတော့ပေါ့ဟိုအဘူးစားထုတ်လေအများကြီးပေါ့သူတို့တွေ့သွားတော့ပေါ့တွေ့သွားလိုက်စားပေါ့စစ်တာရောပလဲရောအဲ့ဒီကာမောင်တမာတော့ထုတ်ပြေကြော်ရေပေါ့နော်စစ်တန်နဲ့ပလိတ်တဲ့သူတို့လည်းအဲ့ဒီအလုတ်တမာလေးအလုံးပေါ့နော်သူကဝိုင်းထားလိုက်လို့ပေါ့နော်မပြီးရဆိုတော့အဲ့စာသူတို့အဲလူကုန်ကူဖိမကြောက်တော့ပေါ့အဲ့ဒီအလုတ်တမာလေးခဏသူတို့ဖန်ထားတော့ပေါ့နော်ပါဘုမပိတာကြီးပဲအလုံးအယောက်20ရှိတယ်ပေါ့နော
်လူကုန်ကူမှုဖြစ်နိုင်တယ်ဆိုတဲ့ယူဆချက်နဲ့ထိုင်းအနာပိုင်တွေကဖမ်းဆီးထားခဲ့ကြောင်းလူမှုရေးလုပ်ငန်းတွေကိုလုတ်ကင်နေတဲ့ထိုင်းနိုင်ငံသားတူကအခုလိုပြောပြပါတယ်ဒဏ်ရာအနည်းငယ်ပြင်းထန်သူတချို့ကိုတော့မဲဆောက်ဆေးရုံကြီးကိုပို့ပြီးတော့ကုသမှုတွေလုပ်ခဲ့ပေမဲ့တည်ဆုံးမှုတွေတော့မရှိခဲ့ဘူးလို့သိရပါတယ်။ကာမောင်းသမားကတော့ထပ်ပြေးတိမ်းချောင်သွားတဲ့အတွက်အထုပ်ပိုးကိုစီပါလာတဲ့မြမလူသမားတွေကိုထိုင်းအနာပိုင်တွေကစစ်ဆေးဖို့အတွက်ဖမ်းဆီးထားတာပါ။ပြီးခဲ့တဲ့မေလ26ရက်နေ့ကလည်းထိုင်းမြန်မာနယ်စပ်ထိုင်းနိုင်ငံဘက်ချမ်းကန္တနဗူရီမြို့ရဲ့စစ်ဆေးရေးဂိတ်တစ်ခုကနေလူကုန်ကူးခံရတဲ့မြန်မာနိုင်ငံသား24ယောက်ကိုတည်ဆောင်လာတဲ့ကားတစ်စီးကိုဖမ်းဆီးခဲ့ပါတယ်။မြန်မာနိုင်ငံသားတွေဟာထိုင်းနိုင်ငံအတွင်းပိုင်းကိုအလုတ်ကင်ရှာဖွေဖို့လာရင်းနဲ့လူကုန်ကူးခံရတာဖြစ်ပါတယ်။လူကုန်ကူးမှုတိုက်ဖြတ်ရေးနဲ့ပတ်သက်လို့အမေရိကန်နိုင်ငံသားရေးဝန်ကြီးဌာနက2016ခုနှစ်အတွက်ထုတ်ပြန်ခဲ့တဲ့လူကုန်ကူးမှုအစီရင်ခံစာထဲမှာတော့မြန်မာနိုင်ငံကို13အနည်းဆုံးစီးရင်ထဲမှာသတ်မှတ်ခဲ့ပြီးမြန်မာရွှေ့ပြောင်းလို့သမား3သန်းထက်မနည်းနေထိုင်နေတဲ့ထိုင်းနိုင်ငံကိုတော့ TR2 စောင့်ကြည့်အဆင့်ကိုသတ်မှတ်ပေးထားပါတယ်ရှင်။